ရုရှားနိုင်ငံဆိုချီမျိုးမှာကျင်းပမဲ့ရုရှားနဲ့ရှေ့တော်အရှနိုင်ငံများအဖွဲ့အာဆီယံကြားဆက်ဆံရေးအနှစ်20ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတဦးတင်ကျော်ဟာဒီကနေ့မနေ့ပိုင်းကရန်ကုန်မြို့ကနေထွက်ခွာသွားပါတယ်။ဒါဟာပြင်သမ္မတတာဝန်ယူပြီးကြတဲ့ကဆိုရင်ဦးတင်ကျော်ရဲ့ဒုတိယမြောက်နိုင်ငံသားခီးစဉ်ပါ။သမ္မတဦးတင်ကျော်နဲ့အတူစီမံကိန်းဗန္ဒာရေးပြည်တော်စုဝန်ကြီးဦးကျော်ဝင်းနိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်တင်နဲ့တာဝန်ရှိသူတွေလိုက်ပါသွားတယ်လို့ပြန်ကြားရေးဌာနရဲ့အင်တာနက်သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံသားရေးဝန်ကြီးတောင်ဆန်းစုကြည်ကတော့ဒီခီးစဉ်မှာလိုက်မသွားပါဘူး။သမ္မတဦးတင်ကျော်ရဲ့အခုရုရှားခီးစဉ်မတိုင်ခင်လေးမှာပဲမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုပြည်တော်စုလွှတ်တော်ကအတည်ပြုပေးထားပါတယ်။ဒီသဘောတူညီချက်ကိုအခုခီးစဉ်အတွင်းလက်မှတ်ရေးထိုးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။စစ်လက်နက်ပစ္စည်းတွေရောင်းချတာနဲ့ပတ်သက်ပြီးနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူထားတာတွေကရှိနေစေဖြစ်ပေမဲ့ရုရှားကတော့မြန်မာကိုစစ်လက်နက်ပစ္စည်းအများဆုံးရောင်းချတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ရုရှားအာဆီယံထိပ်သီးအစည်းအဝေးကိုမေလ19နဲ့20နှစ်ရက်ကြာကျင်းပမှာပါ။မေလ20ရက်နေ့ကျရင်တော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။